ိုင်းမျိုးတွေရေအင်တာနက်ကိုလူတွေကြဲကြဲကြမ်းကြမ်းအသုံးပြုလာကြတာနဲ့အမျှအွန်လိုင်းပေါ်မှာတယောက်ပေါ်တယောက်မဟုတ်မတရားပြောတာဝေဖန်အပုတ်ချတာလောက်ကြံဆွဆွဲတာချင်းချောက်အကြက်ကင်ဝင်ညစ်တာစတာတွေလည်းအဖြစ်များလာတယ်နော
်ဟုတ်တယ်ရှင်အဲ့ဒီလိုလောက်ရံမျိုးတွေကိုစိုက်ဘာဘူးလင်းလို့ခေါ်ကြတယ်မဟုတ်လားစိုက်ဘာဆိုတာကကျမတို့နေ့စဉ်သုံးနေတဲ့အွန်လိုင်းကိုခေါ်ပြီးဘူးလင်းဆိုတာကတော့တရိုက်ပြောရရင်တော့အနိုင်ကျင့်ပို့ကြတာပေါ့ရှင်စိုက်ဘာဘူးလင်းဆိုတော့အွန်လိုင်းပေါ်မှာအနိုင်ကျင့်ပို့ကြတာပေါ့ဒါပေမဲ့တကယ်တမ်းကျသာမန်နားလေတဲ့အနိုင်ကျင့်ပို့ကြတယ်ဆိုတာထက်အများကြီးပိုဆိုးပါတယ်
ဟုတ်ပါတယ်ဒါကြောင့်လည်းအင်တာနက်ကိုကြည်ကြဲကြံ့ကြံ့သုံးလာနေပြီဖြစ်တဲ့မြန်မာနိုင်ငံကကျွန်တော်တို့ပြည်သက်တွေအတွက်စိုက်ဘာဘူးလီယင်းအကြောင်းကျွန်တော်တို့သိထားသလောက်ပြောပြကြရအောင်ပ
ါစိုက်ဘာဘူးလီယင်းဟာဆဲဖုန်းကွန်ပျူတာတက်ဘလက်စတဲ့ digital နည်းသုံးပစ္စည်းတွေပေါ်မှာဖြစ်တာပါလူတွေမြင်နိုင်ဝင်ပြောနိုင်ဒါမှမဟုတ်ပြန်ပြဝင်နိုင်တဲ့ online ပေါ်က social media တွေဆွေးနွေးကြနေဒါမှမဟုတ်ကွန်ပျူတာ game ကစားတဲ့နေရာတွေမှာဖြစ်နိုင်ပါတယ
်တယောက်ယောက်နဲ့ပတ်သက်ပြီးမကောင်းသဘောပါတဲ့မျက်နာစီတဲ့မှားယူနေဒါမှမဟုတ်စိုးရွားတဲ့အကြောင်းအရာတွေကိုပို့တာတင်တာဒါမှမဟုတ်ဖြန့်ဝေတာတွေဟာစိုက်ဘာဘူးလင်းမြောက်တဲ့လုပ်ရက်တွေပါဒါ့အပြင်တယောက်ယောက်ကိုအဆက်ရစီတဲ့ဒါမှမဟုတ်ဂုံတိတ်ခါထိခိုက်စီတဲ့ပုံကိုယ်ရေးဒါမှမဟုတ်ပုဂ္ဂလိကအချက်လက်တွေကိုတခြားလူတွေသိအောင်ပြန်ဖြန့်တာလည်းပါပါတယ်တချို့စိုက်ဘာဘူးလင်းလုပ်ရက်တွေဆိုရင်ဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကြောင်းမကင်းတဲ့လုပ်ရက်တွေတောင်မှဖြစ်နိုင်ပါတယ
်စိုက်ဘာဘူးလင်းဟာFacebook, Instagram, Snapchat နဲ့ Twitter တို့လို social media တွေ phone, computer နဲ့ tablet တွေကနေပို့တဲ့ SMS စာတို့တွေနောက် Facebook Messenger လို့ချက်ချင်းစာရိုက်ပို့နိုင်တဲ့နေရာတွေ email တွေစတဲ့နေရာတွေမှာအများဆုံးဖြစ်တတ်ပါတယ်
။ Cyber bullying အနေနဲ့ကိုအများဆုံးကြုံရနိုင်သူတွေကတော့ကလေးတွေနဲ့ဆက်ကျော်တက်လူငယ်တွေပါ။အထူးသဖြင့် LGBTQ အစုဖွဲ့တွေမှာပါတဲ့လူငယ်တွေ၊မတန်ဆွမ်းသူတွေ၊လူမှုဆက်ဆံရေးမှာတတိတခြားဖြစ်နေတဲ့လူငယ်တွေဟာစိုက်ဘာဘူးလီယင်းအန္တရာယ်ကိုပိုပြီးကြုံရနိုင်ခြင်းရှိပါတယ်
။ဟွာတာ၊တိန်တာ၊မြင်မှန်တက်ရတာ၊ဝိတ္တအဝိအစား၊နောက်အတန်းလေးကိုလူအစ်စ်နေနဲ့ရောက်လာတာစတဲ့အဖြစ်ကျန်တဲ့အတန်းဖော်တွေကအမြင်ခံရတဲ့ကလေးတွေဟာစိုက်ဘာဘူးလီယင်းကြုံရနိုင်တဲ့အန္တရာယ်ရှိပါတယ်။ဒါပြင်ကိုကိုကိုမကာကွယ်နိုင်ပြော့ညံ့နေလို့အမြင်ခံရတဲ့သူတွေစိတ်ကြစိုးရိမ်ပူပန်ယုံကြည်မှုအားနည်းတဲ့သူတွေဟာလည်းစိုက်ဘာဘူးလီယင်းအန္တရာယ်ကြုံရနိုင်ခြင်းရှိပါတယ
်။ဒါပြင်ဘလူးကလေးတွေဟာစိုက်ဘာဘူးလီယင်းလုပ်တတ်တယ်ဆိုတာကိုရေးလာတတ်မှတ်ထားတာလည်းရှိပါတယ်။အပေါင်းအသင်းဆက်တဲ့ကလေးတွေလူမှုဆက်ဆံရေးမှာအထက်စီးရှိသူတွေသူတို့ကိုသူတို့အလွန်အကျွံထင်ပေါ်ခြင်းတွေနဲ့တခြားလူတွေကိုလွှမ်းမိုးထိန်းချုပ်ခြင်းနဲ့ကလေးမျိုးတွေဟာစိုက်ဘာဘူးလီယင်းလုပ်နိုင်ခြင်းရှိသူတွေပါ။
အလွယ်တကူဒေါသထွက်စိတ်ကတိကအောင်ဖြစ်တတ်တဲ့သူတွေတော့မိဘရဲ့အထင်ကနေတာဒါမှမဟုတ်ရင်လေပြည်သားစုတွင်းမှာပြဿနာရှိနေတဲ့ကလေးမျိုးတွေတခြားကလေးတွေနဲ့ပတ်သက်ပြီးတော့မကောင်းမြင်တတ်ကြတဲ့သူတွေ၊အစီကလိုက်နာဖို့ခက်ခဲတဲ့သူတွေ၊ကြံကြံတန်တန်လုပ်ကြဖို့ကောင်းတယ်လို့မြင်တတ်သူတွေ၊တခြားလူတွေကိုအနိုင်ကျင့်သူတွေနဲ့တငယ်ချင်းဖြစ်နေသူတွေဟာလည်းစိုက်ဘာဘူးလီယင်းကိုကိုယ်တိုင်လုံနိုင်ခြင်းရှိတဲ့သူတွေအဖြစ်သတ်မှတ်ထားပါတယ်
။ကိုကလေးဟာစိုက်ဘာဘူးလီယင်းအန်ဒရယ်နဲ့ကြုံနေရသလားဆိုတာကိုသိနိုင်တဲ့အချက်၁၀ချက်ကိုသူတည်တည်လေးလာဖော်ထုတ်ထားတာရှိပါတယ်။ဒါတို့ Facebook Message ဒါမှမဟုတ် Email ရတဲ့အခါစိုးရိမ်စိတ်ပူနေပုံရတာ။ကြောင်မတော်ခြင်း၊သမောမှုနေမကောင်းခြင်းအောင်ဆောင်တာ။အွန်လိုင်းမှာသူပါတွေလုပ်တယ်ဆိုတာပြောမပြခြင်းတာ။အွန်လိုင်းအသုံးပြုပြီးချိန်မှာအကြောင်းမဲ့ဒေါသထက်သမောမှုစိတ်တက်ကြတာတွေဟာသိနိုင်တဲ့အခြေအနေ၅ခုပါ
။နောက်တစ်အခြေအနေ၅ခုကတော့ကွန်ပျူတာသမောမှုဖုန်းကိုသုံးနေရင်လည်းရုပ်တရက်ပိတ်ကျလိုက်တာ၊သမောမှုထထွက်သွားတာ။နောက်တစ်ငယ်ချင်းတွေမိသားစုဝင်တွေနဲ့အထီးအထွေမလုပ်တာ။ရှင်းမပြနိုင်တဲ့ခေါင်းကိုက်ပိုင်နာတာတွေဖြစ်လာတာ။ရပါမှာအိမ်ပြောတာရှင်းမပြနိုင်တဲ့ကိုယ်အလေးချိန်တက်တာကြတာနဲ့ကိုကိုကိုတက်တယ်ကိုစဉ်းစားတာဒါမှမဟုတ်ဒီလိုလုပ်ဖို့ကြိုးစားတာတွေဖြစ်ပါတယ
် Cyber Bullying and Dream မကြုံရအောင်တားဆီးနိုင်တဲ့အချက်ဆက်ချက်ကိုလည်း cyberbullying.org website မှာအသေးစိတ်ဖော်ပြထားပါတယ် Cyber Bullying အကြောင်းနဲ့ဘယ်လိုဖြစ်တတ်တယ်ဆိုတာကိုသိအောင်လုပ်ထားပါကိုယ့်ရဲ့ password တွေပို့ကိုရေးအချက်လက်တွေကိုတိကျသိထားပါတခြားလူတွေလုံးဝမသိနိုင်ပါစေနဲ့ဒါကြင်ကိုယ့်ရဲ့အချက်ဆုံးတင်ငယ်ချင်းနဲ့ဖြစ်ပြီးစီအဲ့ဒီအချက်လက်တွေကိုမပေးပါနဲ့အခြားလူတွေတိသွားပြီဆိုတာနဲ့ကြောင်းပြစ်ပ
ါဆိုရှယ်မီဒီယာပေါ်မှာကိုယ့်ထက်ပုံကိုကျင်တော့မယ်ဆိုရင်အဲ့ဒီပုံမျိုးဟာကိုယ့်ရဲ့မိဘအဖိုးအဖွားတွေအပြင်ကျန်တဲ့တကဘာလုံးကတွေ့မြင်လို့ရတဲ့ပုံမျိုးဟုတ်ရဲ့လားဆိုတာစဉ်းစားပြီးတော့မှတင်ပါစိုက်ဘာဘူးလီယင်းလုပ်တဲ့လူတွေဟာကိုယ့်ထက်ပုံကိုတုံးပြီးကိုယ့်ကိုကောင်းကောင်းတွတ်ခါပေးနိုင်ပါတယ်ကိုမသိတဲ့သူတွေကပို့လိုက်တဲ့အီးမေးလ်တွေစာတိုတွေ Facebook message တွေကိုလုံးဝမဖွင့်ပါနဲ့
website တွေ၊ဒါမှမဟုတ်ကိုယ်သုံးတဲ့ Internet Explorer တို့ Firefox တို့ Safari တို့စတဲ့ browser တွေထဲမှာ password တွေကိုမသိမ်းပါနဲ့။ computer ဒါမှမဟုတ် cell phone နဲ့တုံးပြီးသွားရင်လည်းဆက်ပြီးမဝင်ထားပါနဲ့ထွက်လိုက်ပါ။အထူးသဖြင့်စာကြည့်တဲ့လူနေရာမျိုးက computer မှာ Facebook တုံးပြီးပြီဆိုရင် log out လုပ်ပါ။ကိုယ့်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှမျိုးတွေ social media ပေါ်လုံးဝမတင်ပါနဲ့။ကိုယ်တင်တဲ့ပုံမူတည်ပြီးလူတွေကကိုယ့်ကိုဆုံးဖြတ်နေတာကြောင့်အလုတ်တို့ပညာတော်တင်စုတို့အလုတ်တင်အခွင့်လန်းတို့စတာပြီးဆုံးရှုံးသွားနိုင်ပါလေ
။ဆရာဘူးလေးအနေနဲ့ကနေကင်းဖို့အတွက်ကာယကံရှင်ကလေးတွေလူငယ်တွေကိုယ်တိုင်မာရောလူကြီးမိသားအုပ်ထိန်းသူတွေမှာပါတာဝန်ရှိပါတယ်။ဆရာဘူးလေးအလုတ်ခံရတာကြောင့်ကိုယ့်ကိုယ်ကိုသက်တည်သွားတဲ့ဖြစ်ရမျိုးတွေတောင်ရှိဘူးတဲ့အတွက်အထူးသတိထားသင်ပါပါတယ်
။ဒီမနက်ကမှ internet သုံးဆမှုကျေပြန့်လာတာသိနေကြလာသေးတာကြောင့်ဒီလိုသက်တမ်းမျိုးတွေတကယ်တမ်းရှိနေပြီလားဆိုတာအတိအကျမပြောနိုင်ဘူးရှိမနေဘူးလို့လည်းတရားပေါ့မပြောနိုင်ပါဘူးအားလုံးပဲအထူးသတိထားသင့်ပါတယ်လို့စိုက်တွန်းတင်ကြလိုက်ပါတယ်